ဒီအာနာယကွန်မြူနီပါတီရဲ့ COVID-19 အရေးကိုင်တွယ်တိုက်ဖျက်မှုကိုသမရရှိချင်းပင်ကတင်းင်းကနေနေမှာစတင်လိုက်တဲ့ကွန်မြူနီပါတီညီလာခံအဖွဲ့မင်းကိုမှချီးကျူးပြောဆိုလိုက်ပါတယ်။ဒါ့အပြင်တရုတ်မှာဆိုရှယ်လစ်စီးပွားရေးစနစ်ကိုကျင့်သုံးနေပေမဲ့လည်းပုဂ္ဂလိကကဏ္ဍကိုထောက်ပံ့ရေးနဲ့ဈေးကွက်မှာအဓိကအခန်းကဏ္ဍကဆောင်ရွက်ခွင့်ပြုရေးတို့ကိုလည်းသမရရှိကထပ်လောင်းပြောကြားခဲ့ပါတယ်။2019ခုနှစ်အတွင်းအစိုးရစန့်ကျင်ရေးဆန္ဒပြပွဲတွေကြောင့်မတည်မငြိမ်ဖြစ်ခဲ့တဲ့ဟောင်ကောင်အခြေအနေကိုကွန်မြူနီပါတီကထိန်းချုပ်နိုင်ခဲ့တဲ့အတွက်လဲပါတီညီလာခံအဖွဲ့မင်းကွန်မှာသမရရှိကအမွှန်းတင်ပြောဆိုခဲ့ပါတယ်။အခုကျင်းပနေတဲ့ကွန်မြူနီပါတီညီလာခံမှာတော့သမရရှိဟာတတိယသက်တမ်းထပ်မံရွေးကောက်ခံရမယ်လို့အများကရှုမြင်ထားကြပြီးရွေးကောက်ခံရရင်တော့တရုတ်မှာမော်စီရုံနောက်ပိုင်းအနာအရှိဆုံးခေါင်းဆောင်တို့အဖြစ်ခိုင်မာသွားစီမှာဖြစ်ပါတယ်။မျိုးရော်ပေချင်းကတျန်နမင်ရင်ပြင်းရဲ့နောက်ဖက်မှာရှိတဲ့တရုတ်ပြည်သူခမ်းမဆောင်ကြီးမှာငါးနှစ်တကြိမ်ကျင်းပတဲ့ပါတီညီလာခံကိုစတင်နေပြီးနိုင်ငံတော်ကကိုယ်စားလှယ်ပေါင်း2300လောက်တက်ရောက်နေကြပါတယ်ရှင်။